တော်ဒါရှင်များရှင်အမျိုးသမီးတွေပေါ်စံဖတ်မှုတိုက်ဖြတ်ရေးလှုံ့ဆော်ချက်တွေကိုအချိန်ဟုန်မြင့်ပြီးလှုံ့ဆော်ကြဖို့ကုလသမဂ္ဂပါဝင်အစိုးရတွေနဲ့လူသားချင်းစာနာမှုအဖွဲ့တွေကနေတောင်းဆိုနေကြပါပြီ။နိုင်ငံတကာအမျိုးသမီးတွေပေါ်စံဖတ်မှုတိုက်ဖြတ်ရေးထိမ့်မတ်ဖြစ်အမျိုးသမီးခွင့်ရေးလှုံ့ဆော်သူတွေကအမျိုးသမီးတွေပေါ်အာဓမ္မပြုကျင့်တာကစလို့ဇနီးတွေတွေပေါ်ရိုက်နှက်တာတွေအထိအကြမ်းဖက်မှုအမျိုးမျိုးကိုဆန့်ကျင်တဲ့ဥပဒေတွေပြဋ္ဌာန်းပြီးထုတ်ပြန်ဖို့နိုင်ငံအသီးသီးကိုတောင်းဆိုနေတဲ့အကြောင်းဇနီးပါကနေ VOA သတင်းတော်လီစာရှလိုင်းကသတင်းပေးပို့ခဲ့ပါတယ်။ကမ္ဘာကြီးရဲ့ဗေဒိတာမှာပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘယ်ယဉ်ကျေးမှုမှာပဲဖြစ်ဖြစ်အမျိုးသမီးတွေဟာအကြမ်းဖက်ခံရမှုတွေကနေမလွတ်ကင်းကြဘူးလို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကလက်ခံထားကြပါတယ်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေဟာသူတို့ရဲ့တိုးတက်ရေးတက်လန်းတွေမှာအရေးကြီးဆုံးအဟံတားဖြစ်စေရာခလုတ်ကသင်းတွေထဲမှာပါဝင်နေတယ်လို့သူတို့ရဲ့အခြေခံလူခွင့်ရေးတွေကိုလည်းအခြေခံတက်တာချုပ်ဖောက်မှုတစ်ခုပဲလို့သူတို့ကပြောကြပါဗျ။အမျိုးသားလွတ်တော်149ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့ကမ္ဘာလွတ်တော်များသမဂ္ဂကအရာရှိ Miss Karen Jabri ကယဉ်ကျေးမှုနဲ့ဓလေ့ထုံတန်းစင်လာတွေဟာအမျိုးသမီးတွေရဲ့အခွင့်အရေးတွေအတွက်ခလုတ်တိုက်စရာကြောက်တုံးတွေလို့မကြာခဏရှိနေတတ်တယ်လို့ပြောပါဗျ။တခါတလေကြတော့လေဒီယုံကြည်ချက်တွေဟာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုလစ်လျူရှုဖို့ဖြစ်သွားတတ်တယ်လို့လည်းဆိုပါရယ်။ဒါပေမဲ့ဒီလိုအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကတော့နေရာတိုင်းမှာရှိနေတတ်ပါတယ်လို့သူမကမှတ်ချက်ချခဲ့ပါရယ်။ဒါဟာစိတ်ဆိုးစရာနာကျင်စရာအချက်တစ်ခုပါပဲ။
Whether it's more visible in Islamic countries because
ဒါရီဟာမွတ်စလင်တိုင်းပြည်တွေမှာပိုပြီးတည်တာထင်ရှားတာဖြစ်ခြင်းဖြစ်မယ်။ဘာဖြစ်လို့လဲဆိုတော့အမျိုးသမီးအင်ကာဖြတ်တောက်ခံရတာနဲ့အမျိုးကုံဆဲတဲ့အနေနဲ့တပ်ပစ်တဲ့ကိစ္စမျိုးတွေဟာမွတ်စလင်တိုင်းပြည်တွေနဲ့မဆက်စပ်ပါဘူး။ဒါပေမဲ့အာဖရိကတိုင်းမှာပိုပြီးအဖြစ်များပါတယ်။အဓိကအချက်တစ်ခုဖြစ်တဲ့အိမ်တွင်းအကြမ်းဖက်မှုဟာလည်းရှိနေပါတယ်။ဒါဟာဖွံ့ဖြိုးတဲ့တိုင်းပြည်တွေမှာဖြစ်တတ်တာပါ။ပြီးတော့ဒါဟာတခြားအကြမ်းဖက်မှုအမျိုးအစားတွေထက်ကိုပိုပြီးအရေးကြီးတဲ့အကြမ်းဖက်မှုပါ။ဘာကြောင့်လဲဆိုတော့ဒီအကြမ်းဖက်မှုကလူမသိအောင်ပုံကွယ်နေတဲ့အချက်ပဲလေ။အာရမပြုကျင့်တာလိန်ကျွန်စနစ်အတင်းကျပ်လိန်ကျွန်ပြုတာနဲ့ဥပဒေကြောင့်အရာတားမြစ်ထားတဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတခြားအမျိုးအစားတွေလိုမျိုးဒီအကြမ်းဖက်မှုတွေပေါ်ဥပဒေတွေပြဋ္ဌာန်းအတည်ပြုဖို့အစိုးရတွေကိုတောင်းဆိုမဲ့ဆုံးဖြတ်ချက်တစ်ခုကိုကမ္ဘာ့လွှတ်တော်ကချမှတ်ထားတယ်လို့ Jabri ကပြောပါတယ်။အမတ်တွေဟာသူတို့တွေရဲ့လက်ထဲမှာအမျိုးသမီးတွေရဲ့အခွင့်အရေးရပိုင်ခွင့်တွေကိုပိုပြီးရရှိအောင်လုပ်နိုင်တဲ့လုပ်ပိုင်ခွင့်တွေတော်တော်များများရှိကြပါတယ်။တာဒကအဖြစ်အမျိုးသားလွှတ်တော်ဟာဗန္ဒာရေးဆိုင်ရာထိန်းချုပ်နိုင်တဲ့အခွင့်အာဏာသူတို့မှာရှိကြတယ်လို့သူမကပြောပါတယ်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုတိုက်ဖြတ်ရေးမူဝါဒတွေမှာသုံးစွဲမဲ့ရန်ပုံငွေတွေအတွက်အသုံးစရိတ်တွေထိန်းချုပ်မှုကိုသူတို့လုပ်နိုင်ပါတယ်။
One can think of ratification of international instruments, but also
အမျိုးသားဥပဒေတွေကိုအတည်ပြုပေးဖို့စဉ်းစားနိုင်တယ်လို့အမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုပြစ်တင်ရှုံချတာတွေကိုလည်းစဉ်းစားနိုင်ပါတယ်။ဒါမှမဟုတ်အမျိုးသမီးခွင့်ရေးတွေကိုချိုးဖောက်တဲ့ဥပဒေ၊ဒါမှမဟုတ်ဥစ္စာပစ္စည်းပိုင်ဆိုင်မှု၊ကျန်းမာရေး၊ပညာရေးတို့လိုလွယ်ကူတဲ့အမျိုးသမီးတွေရဲ့အခွင့်အလမ်းတွေကိုအမျိုးသားနဲ့အမျိုးသမီးကြားတန်းတူအခွင့်အရေးရဖို့အထောက်အကူမဖြစ်တဲ့ဥပဒေမျိုးကိုလည်းပြန်ပြီးသုံးသပ်သင့်ပါတယ်။အမျိုးသမီးတွေအတွက်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးရန်ပုံငွေအဖွဲ့ရဲ့လေ့လာချက်တစ်ခုမှာအမျိုးသမီးတွေအတွက်ဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးတိုးတက်မှုတွေရှိနေကြတာကိုပြသနေပါဗျ။2003ခုနှစ်မှာအိမ်တွင်းအကြမ်းဖက်မှုဆန့်ကျင်ရေးနဲ့ပတ်သက်လို့45နိုင်ငံမှသာပြကြတဲ့ဥပဒေရှိကြတာကိုတွေ့ခဲ့ရပါဗျ။ဒီကနေ့မှာတော့နိုင်ငံပေါင်း60ကစာအုပ်တွေပေါ်မှာဒီလိုဥပဒေတွေရှိလာပြီး89နိုင်ငံမှာလည်းရေဘူးရအဖြစ်အကြမ်းဖက်မှုဆန့်ကျင်တဲ့ဥပဒေတွေပြဋ္ဌာန်းထားပြီလို့မှတ်ချက်ချခဲ့ပါ